ချက်မှုတွေကနေ့စဉ်တောင်းနဲ့ချီပြီးတော့မြင့်တက်နေတဲ့မလေးရှားနိုင်ငံမှာတော့ကိုဗစ် -19 ကရောဂါကူးစက်ခံရလို့တည်ဆုံရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာနှစ်လအတွင်းမှာပဲအနည်းဆုံးအယောက်40ထက်မနည်းအသက်ဆုံးခဲ့ရတယ်လို့မလေးရှားမှာရှိတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ဒီသတင်းအပြည့်စုံ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေရမှာမြန်မာတွေအများဆုံးနေထိုင်နေတဲ့စလန်ကော့ပြည်နယ်မှာလည်းကူးစက်မှုအများဆုံးဖြစ်နေတာမို့ကာကွယ်ဆေးထိုးတဲ့စင်တာတွေလည်းအများအပြားဖွင့်လှစ်ထားပါတယ်နလအတွင်းမှာတော့ကိုဗစ်ကူးစက်မှုကြောင့်တည်ဆုံးတဲ့မြန်မာနိုင်ငံသား40ထက်မနည်းရှိတယ်ဆိုပြီးမလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးဆောင်မင်းကပြောပြပါတယ်
။ဘာစီကြပါလဲ။ကျွန်တော်ထင်တော့30လောက်ရှိနေတည်တာ။အဖြစ်တဲ့အချိန်မှာအဖြစ်တဲ့အချိန်ကယနေ့ကြီးမနည်းရှိတည်နေတော့ကြတာ။နှစ်လပေါင်းဝင်တည်နေမှာပေါ့။ဆလံကောမှာအဖြစ်များတယ်။အခုငါတော့ပြင်နေတာ။
မလေးရှားနိုင်ငံကလူမှုကူညီရေးအသင်းအဖွဲ့ကြီးနိုင်ငံကူညီမှုအဖွဲ့ကြီးအနေနဲ့လက်ရှိမှာကိုဗစ်ကူးစက်ပြီးတည်ဆုံးသွားတဲ့မြန်မာနိုင်ငံသားတွေကိုကိုယ်တိုင်ကြိုရာတွေမလုပ်သေးတော့ဘဲမလေးရှားအစိုးရရဲ့ကျန်းမာရေးအဖွဲ့ကြီးရဲ့အစီအစဉ်တွေနဲ့ပဲလှုပ်ဆောင်ရတော့တယ်ဆိုပြီးဦးဆောင်ဝင်းကပြောပြပါတယ်
။ကိုဗစ်ဆိုသူတို့ကတရားဝင်သူတို့တရားဝင်သူတို့အစိုးရပဲတရားဝင်တိုင်းတယ်။ဒီဝါတာပဲပေါ်ပြသမှုဖြစ်ရော။အဲ့တခြားလူအခုနောက်ပိုင်းကျတော့ဒီနိုင်ငံသားတွေပဲတင်းကျုပ်ဖို့ပြေးတယ်။
ဟုတ်ကဲ
့။အဲဆိုဥစားပေါ့သူတနင်္လာနေ့တက်တာရှင်ပြန်ပြီးယောဂတွေကုဆက်ကြရတယ်။ဟုတ်ကဲ့
။
ကျွန်တော်တို့သင်ပြတယ်ဟာဒီနေ့နားလေးရတော့ဒီမလေးရှားအစိုးရရဲ့ဘာကုမလဲကျွန်တော်တို့ဒီကျမ်းမကြီးခံတာကဥစားပေါ့အရေးပေါ်အဖွဲ့နေပဲဥည်ပြုံပြီးတော့လေ။စာချမှာတဲ့တင်းငင်းကမှဥည်ပြုံပြီးတော့လေအဲ့ဒါလေ
။မလေးရှားနိုင်ငံမှာကိုဗစ်အပြည့်ပြုလူနာတပန်း2400ကျော်ရှိပါတယ်။အခုလ6ရက်နေ့တနေ့တဲ့ကူးစက်သူ2800ကျော်ရှိပြီးတည်ဆုံးသူစုစုပေါင်း1000ကျော်ရှိသောဖြစ်ကြောင်းမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။